တချံအတွင်းမှာတန်ကြားထိုးဖျော်ပြခဲ့တဲ့တောင်းလူမျိုးဆက်တန်ကြားအဖွဲ့ဝင်၅ဦးကိုတက်မတော်ကရာသတ်တကြီးပုံမှ905ကကြီးနဲ့တရားစွဲထားတာဖြစ်ပါတယ်။တောင်းလူမျိုးဆက်တန်ကြားအဖွဲ့ရဲ့တန်ကြားစာသားတွေနဲ့တရုတ်ပြခွက်တွေဟာတက်မတော်ဂုံတိခညှိုးနှမ်းစေတယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကမယန်းကုန်းမြို့နယ်တရားရုံးမှာတရားစွဲခဲ့တာဖြစ်ပါတယ်။တရားလိုဖြစ်တဲ့ဒုတိယဗိုလ်မှူးကြီးတန်းထွန်းမြင့်ကဥပဒေအတိုင်းသာဆောင်ရွက်မှာဖြစ်ပြီးဥပဒေအထက်မှာဘသူမှရှိနေလို့မရဘူးလို့ဒီနေ့တရားရုံးချိန်မှာပြောပါတယ
်ဥပဒေတိုင်းပဲဆောင်ရတာဖြစ်ပါတယ်ဥပဒေထက်မှာဘယ်မှကျော်လို့မရဘ
ူးဒေါင်းလိုမျိုးဆက်တန်ကြဲအဖွဲ့ဟာတကုံတက်ကရုကចောင်းသားចောင်းသူတွေနဲ့ဖွဲ့စည်းထားတဲ့တန်ကြဲအဖွဲ့ပဲဖြစ်ပါတယ်တရားစွဲဆိုခံထားရသူတွေဟာကိုစေရလွင်ကိုပိုင်ရဲသူကိုပိုင်မျိုးမင်းကိုဖိုးသားနဲ့မက်ကိတ်ခိုင်ထွန်းဖြစ်ပါတယ်မတရားတဲ့ဥပဒေနဲ့လူငယ်တွေကိုတရားစွဲနေသည်မြန်မာနိုင်ငံမှာဘယ်တော့မှဒီမိုကရေစီမရနိုင်ဘူးလို့တရားရုံးအထွက်မှာမက်ကိတ်ခိုင်ထွန်းကပြောပါတယ
်မတရားတဲ့ဥပဒေနဲ့လူငယ်တွေကိုတရားစွဲနေတဲ့အခါလည်းပဲလို့မြန်မာနိုင်ငံမှာဒီမိုကရေစီတော့မရမှာမဟုတ်ဘူ
းအခုတရားစွဲဆိုခံထားရတဲ့အထက်မှာမက်ကိတ်ခိုင်ထွန်းဆိုသူဟာတန်ကြပ်ခေါင်းဆောင်မဟုတ်ဘဲတန်ကြပ်အဖွဲ့ဝင်တဦးသာဖြစ်ပါတယ်အဲ့လိုတန်ကြပ်ခေါင်းဆောင်မဟုတ်ဘဲအဖွဲ့ထဲမှာပါဝင်သူတဦးကိုတရားစွဲတာဟာမဖြစ်သင့်ဘူးလို့တန်ကြပ်အဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပါရတယ
်။ဥကကျွန်တော်တွေမှာပါတဲ့မက်ကိတ်ခိုင်တော့ကတန်ကြပ်အဖွဲ့ခေါင်းဆောင်လည်းမဟုတ်ဘူး။တန်ကြပ်အတိုင်းလည်းမဟုတ်ဘူး။ဖောက်လည်းမဟုတ်ဘဲနဲ့သူ့စစ်တပ်ကရှောက်ထားမှုနဲ့သူ့ကိုခံရတယ်။ဒါကတော့မဖြစ်သင့်တဲ့ကိစ္စ။တန်ကြပ်တစ်ဖွဲ့လုံးဖမ်းမယ်ဆိုရင်တစ်ဖွဲ့လုံးကငါးငါးငါးနဲ့ဦးတိုင်းလျှောက်ပြီးတော့ကျွန်တော်တို့ခံရပါ။ဒါမှမဟုတ်ခေါင်းဆောင်တွေပဲဖမ်းမယ်ဆိုရင်တော့မက်ကိတ်ခိုင်ပြောတော့ဒါပြန်ဟိုဖြစ်ဖို့လိုတော့ဒါကျွန်တော်ဥပဒေကြောင်းတော့မဟုတ်ဘူး။ကျွန်တော်ဖြစ်သင့်တဲ့ကိစ္စကျွန်တော်ပြော
။ဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့ရဲ့ကြံအတွင်းဖော်ပြခဲ့တဲ့တန်ကြပ်တွေမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတက်မတော်ကလွှတ်တော်တဲ့ပါဝင်နေတဲ့ကိစ္စငြိမ်းချမ်းရေးကိစ္စစတဲ့အကြောင်းအရာတွေကိုတန်ကြပ်ထိုးခဲ့တာဖြစ်ပါတယ်။ဒေါင်းလိုမျိုးဆက်တန်ကြပ်အဖွဲ့ကရှေ့နေအဖြစ်လိုက်ပါဆောင်ရွက်တဲ့တရားလွှတ်တော်ရှေ့နေဒေါ်ဆန်းဆန်းမြင့်ကတရားစွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါရတယ
်။ဆရာမတို့အမြင်ကတော့ရင်အခုအနေထားမှာတော့အရင်တုန်းကပေါ့လွန်ခဲ့တဲ့5နှစ်တုန်းကအနေထားကတော့တပြူပေါ့ဒီနေ့လိုအနေထားမှာကတော့ရင်နိုင်ငံရေးအမျက်ထုတ်ခြင်းတဲ့သူတွေကတော့ဆရာမတို့ကအဲ့အခွင့်အရေးတော့မပေးခြင်းမူမရစေခြင်းမူအဲ့လိုအခွင့်အရေးမျိုးမလုပ်စေခြင်းမူဥပဒေကိုဥပဒေတိုင်းပဲသွားမယ်ဒီ905ကကြီးဒီဘာတွေပြဋ္ဌာန်းထားလဲသူတို့ကဘလို့တိုင်းတာဒီကျူးလွန်မှုရှိလို့လဲဆိုတာလေးကိုကိုယ်ကိုယ်ပြတ်ပြတ်ဖြစ်အောင်စစ်သွားမှာပေါ့နော်ဟိုအများမြင်တာအောင်လဲစစ်သွားမယ်တရားခွင်ကတရားရုံးကလည်းဒီလိုကြွေးပြသွားတယ်တိသွားတယ်ဆိုလို့ရှိရင်တော့အဲပရက်ရှာမရှိဘူးဆိုရင်တော့အမှန်တိုင်းအမိန့်ချပေးမယ်လို့တော့ယုံကြည်ပါတယ
်နောက်တစ်ပတ်ယုံရင်ကိုမေလ13ရက်မှာချင်းဆိုလိုက်ပြီးတရားလိုဖြစ်သူကိုစတင်စစ်ဆေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်ကျော်စောဝင်ပါ